ဟားမတ်စ်တွေဖမ်းဆီးသွားတဲ့ဒဇာဂန်တွေကဂါဇာဒေသမှာတည်ဆုံသွားသူ6ဦးရဲ့အလောင်းတွေကိုပြန်လည်ရရှိခဲ့ကြောင်းအစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်။တည်ဆုံသူအလောင်းတွေထဲမှာတော့မိဘတွေကနိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအမြန်ဆုံးပြန်လောက်ဖိအားပေးခဲ့တဲ့အစ္စရေးအမေရိကန်လူငယ်လေးပါဝင်ခဲ့တာပါ။အစ္စရေးတပ်ဖွဲ့တွေမရောက်လာခင်မှာပဲဒဇာဂန်တွေအားလုံးအသက်ခံခဲ့ရတာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ဒဇာဂန်တွေတည်ဆုံမှုနောက်ဆက်တွဲဖြစ်ဟားမတ်စ်ဖွဲ့နဲ့ဆယ်လက်ကျာစစ်ပွဲကိုဆုံးသက်ပြီးဖမ်းဆီးထားတဲ့ဒဇာဂန်တွေပြန်လောက်အောင်မလုပ်နိုင်ခဲ့တဲ့ပေါ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကိုစန့်ကျင်ဆန္ဒပြဖို့တိုက်တွန်းမှုတွေလည်းဖက်ပေါ်လာပါတယ်။ဒဇာဂန်တွေလွတ်မြောက်ရေးပါဝင်ဂါဇာဒေသအပြစ်ခတ်ရစေညှိနှိုင်းမှုတွေကတော့လနဲ့ချီကြာမြင့်နေတာပါ။ဝန်ကြီးချုပ်ကတော့ဒဇာဂန်တွေကိုသွေးနဲ့တပ်ဖြတ်ခဲ့တဲ့လူရဲ့အတွက်ဟားမတ်စ်အဖွဲ့ကတာဝန်ခံရလိမ့်မယ်လို့ပြောဆိုလိုက်တယ်လို့ဒဇာဂန်တွေကိုတပ်ဖြတ်ခဲ့တဲ့သူတွေကစစ်ဆင်ညှိနှိုင်းမှုတွေကိုမလိုလားတဲ့သူတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။